ရမယ်ကောက်ကြမယ်ဆိုပါလားမဆုမြတ်မုံရဲ့စိတ်ဝင်စားစရာပါပဲဘယ်ဘလော့ကလဲဗ
ျကိုသားညူဦးတော့ရွေးတာကောက်တာပါရာနဲ့ကိုစိတ်ဝင်စားနေပြီဒီရွေးကြကောက်ကြတာဆန်ရွေးတာကိုပြောတာကိုသားညူဦးရဲ့ကိုရင်တော်ခင်လေးငယ်ဘလော့ကလေဘလော့ကကိုရင်တော်ရေးထားတာ
မသိပါဘူးဗျဒီခေါင်းစဉ်ပေးထားပုံကတမျိုးထင်စရာဘူးဗျ
ဘလော့ဂါကိုရင်တော်ကဒီအမေနဲ့သမီးလေးဆန်ရွေးကြတဲ့အကြောင်းကိုတရုတ်ဖို့ရေးထားပြီးတော့ဒီကောင်းစင်ပေးထားတာတဲ
့ဒီပို့ဆိုကျွန်တော်ရေးထားတာကတော့ခက်ရိုးရိုးပါပဲလေဥပါနဲ့အမေနဲ့ကလေးလေးတယောက်နဲ့ဆန်ရွေးနေကြတဲ့ပုံလေးကိုစကားပြောခံနေတယ်ပဲတရုတ်ပို့ထားတာပေါ့နော်ဟိုဘယ်လိုပြောမလဲဆန်ချမ်းတွေထဲမှာပါတဲ့စပလုံးတွေအဲ့လိုမျိုးဟိုကြောက်ခဲတေးသေးလေးတွေနောက်ကြွက်ချီးတွေပေါ့နော်နောက်ဆန်ဘိုးကောင်လေးတွေဒါတွေကိုရွေးထုတ်ပြီးတော့မှတွပစ်လိုက်တဲ့ဆန်ရွေးတဲ့အကြောင်းအရာတူတူလေးပဲဒါပေမဲ့စာပတ်သူတွေအနေနဲ့တုံ့ပြန်လဲကျုံလို့ရအောင်တွေးကျင်ရင်လည်းစိတ်ထဲထင်တယ်လို့တွေးကျင်ရတွေးလို့ရအောင်ပေါ့နော်အဲ့လိုပေါ့ပေါ့ပါပါလေးပဲရေးထားတာပါ
ကိုရင်တော်ကပေါ့ပေါ့ပါပါရေးထားတယ်လို့ပြောပေမဲ့ဒီပေးထားတဲ့ခေါင်းစဉ်ကမပေါ့မပါဖြစ်နေသလားလို့ပါ
ကိုသားညုံဦးပြောတယ်လို့ပဲလေသူ့ခေါင်းစဉ်ကြောင့်မို့လို့ဒီ post ကိုပို့ပြီးတော့စိတ်ဝင်စားကြလိမ့်မယ်ထင်လားလို့မေးတော
့ဩခေါင်းစဉ်ကတော့ဒီလိုပါပဲမယ်ဟိုဘာရဲလို့မဟုတ်ဘူးပေါ့နော်ဟိုကိုရင်တော်ကမြန်မာတံမှာအဲထုတ်လို့ဘူးလေစိုးကြမယ်ပြောကြမယ်အစီအစဉ်အဲ့ဒီအစီအစဉ်လေးကိုသဘောကျပြီးတော့မှရေးကြမယ်ကောက်ကြမယ်ဆိုတာလေးကိုပဲပြေးလိုက်တာပါ
သမီးလေးကတော်တော်ညောင်းသွားပြီထင်ပါတယ်။လက်ကလေးနှစ်ဖက်ကိုလင်းရင်းကျန်းပေါ်လဲချလိုက်တော့တယ်
။တော်လိုက်တာနော်မိသမီးလေးကဆန်ရွေးတာပြောင်းနေတာပဲ။စပလုံးတွေကြောက်ခဲတွေချက်ချီးတွေလည်းအများကြီးပဲရတယ်နော်
။အကောင်ကြီးရဲ့ပါတယ်ရေ
။ဟုတ်တာပေါ့အကောင်ကြီးအများကြီးပဲနော်။ဆန်ပိုးကောင်လေးတွေတော်တော်များတာပဲ။ကဲရော့ဒီနိုစီခွက်ထဲကသမီးကောက်ထားတာလေးတွေခြံထဲမှာပစ်လိုက်နော်။ညက်တွေကြက်တွေလာစားကြလိမ့်မယ်။ပြီးရင်လည်းလက်စေးအောင်အော့အော်တွေနဲ့ညှက်ပတ်တယ်နော်
။ဟုတ်တယ်မေကြီး။
သမီးကနိုးစီခွက်လေးကိုကန်ရင်းတုတ်တုတ်တုတ်တုတ်နဲ့အိမ်နောက်ဖက်ခြံနဲ့ပြေးထွက်သွားလေရဲ့သမီးလေးရွေးသွားကောက်သွားတဲ့သကောလေးထဲမှာတော့အညစ်ကြေးကင်းသွားတဲ့ဆန်ဖြူဖြူလေးတွေဝင်းလက်တောက်ပါလို့
အခုလိုမျိုးဒီကိုရင်တော်ရေးထားတဲ့ post ရဲ့အောက်မှာပေါ့နော်ဒီဆာလာဖတ်တဲ့သူတွေရဲ့ comment တွေအများကြီးကိုဖတ်ရပါတယ်ရွေးကြမယ်ကောက်ကြမယ်ဆိုတာတဲ့မကောင်းတဲ့စားမရတဲ့ဟာတွေကိုရွေးတာကိုလို့ပြောတဲ့သူကလည်းရှိတယ်နောက်အညစ်ကြေးတွေရွေးဖယ်နေမဲ့အစားပေါ့လေကောင်းတာတွေကိုရွေးလို့ရှိရင်ပိုလွယ်မယ်လို့မြင်တဲ့သူတွေလည်းရှိတယ်တချို့ကကြတော့လေမကောင်းတာတွေကိုရွေးဖယ်နေရင်နဲ့ဆန်ကောင်းတစ်စင်းမှကျန်တော့မှမဟုတ်ဘူးလို့ပြောလာတဲ့ comment တွေကိုလည်းဖတ်ရပါတယ်တယောက်ဆိုရင်တော့ဆန်ပန်းကြီးကိုကြည့်ပြီးတော့ဟင်းကနေတက်ပြင်းချလေးမှုတ်ထုတ်သွားပါတယ်ကိုရင်တော့လို့ရေးသွားပါတယ်ဆိုတော့ဒီကိုပြောချင်တာပေါ့နော်စားဖတ်သူတွေကမြင်တယ်ဖတ်မိတယ်လို့ရောပြောလို့ရပါလား
အဲအဲ့လိုတော့ကျွန်တော်ထင်တာပဲလေကျွန်တော်ကတော့ဟိုရိုးရိုးလေးပါပဲပေါ့နော်ဆန်ရွေးတာလေးပဲကြာကျင်တာပေါ့ဟိုဘာညာရေမဟုတ်ဘူးလေအမသိရမှာတခါတလေကြာရင်ရွေးတယ်ချဲ့တယ်ဆိုတဲ့နေရာတွေမှာမကောင်းတာတွေကိုညစ်ကြွေးတွေကိုရွေးချဲ့တာမျိုးတွေကိုလည်းရွေးတယ်ချဲ့တယ်လို့ပြောလို့ရတာပဲလေအဲ့ဒီဟာလေးကိုပဲဆန်ရွေးတဲ့အကြောင်းလေးနဲ့ရှင်ပြီးတော့မှတွေးမိုံလေးပဲကြီးလိုက်တာပဲလေအဲဆာရေးဆာဖတ်တဲ့လူတွေကတော့သူတို့ထင်ချင်လို့ထင်တွေးချင်လို့တွေးတာတော့ဒါသူတို့အပိုင်းပေါ့နော်တွေးကြမှာပဲပေါ့ကျွန်တော်စိတ်ထင်လေးနဲ့အဲ့လိုမျိုးလေးကိုပြုံးများပြုံးမိမလားပေါ့ဒါပဲမှရယ
်အဲ့ဒီလိုမျိုးကိုယ့်ရဲ့ blog ကိုဖတ်ပြီးတော့လာပြီး comment ပေးတဲ့အခါမှာတခါတလေကြရင်ကိုမမြင်တဲ့အမြင်တွေပေါ့နော်ကိုမတွေးမိတဲ့အမြင်တွေကိုရောသူတို့ရဲ့ comment တွေထဲမှာတွေ့ရပါလား
တွေ့ရပါတယ်အမအားကြီးတွေ့ရပါတယ်တခါလေကြရင်ကိုရေးထားတာလေးတစ်ခုကိုသူတို့တွေတုံ့တက်ပြသွားတာမြင်သွားတာလေးကတခါလေကြရင်ဟိုကိုရေးတဲ့နေရာမှာဘာတွေလိုရတယ်လဲဆိုတာတော့မှပြန်ပေါ်လာပါတယ်တခါလေ comment တွေကတကယ်ကိုအကျိုးရှိပါတယ်တကယ်ကိုသုံးဝင်ပါတယ်နောက်တခါဒီ blog ထဲမှာဒီနေ့ကျွန်တော်တို့ blogger တယောက်ပြောမှုပါတယ်သူရေးမှုပါတယ်ဟို comment ဆိုတာက blogger တွေအတွက်ကတော့ဖာမှုကဆိုတဲ့တဘောပဲပေါ့အမှန် comment တွေလာတယ် comment တွေပေါ်မှာရေးတယ်သုံးသပ်ပြတယ်ဆိုတာလေးတွေကတကယ်ခါရီးတဲ့သူအတွက်တကယ်ကိုကြည်နူးစရာပေါ့ဝမ်းသာစရာပေါ့
အဲ့တော့အခုကိုရေးလိုက်တဲ့ဒီ blog post ပေါ်ရောလာတဲ့ comment တွေပေါ်မှာကိုအနေနဲ့ဘယ်လိုမျိုးပြန်မြင်မိပါလဲ
ကျေနပ်ပါတယ်အမှဒီသားလာလေးတွေကအကုန်လုံးသူတို့အမြင်လေးနဲ့သူတို့တွေးရလေးနဲ့ရေးသွားတာလေးပေါ့နော်ကျွန်တော်လည်းပြန်ပြီးတော့မှကိုရေးထားတာပေါ်မှာပြန်ပြီးတော့မှတွေးနေမိတာပေါ့အမှန်ဒီလိုရည်ရွယ်ပြီးတော့ဒီလိုရောက်အောင်ဒီလိုကြီးရေးလိုက်တာမျိုးတက်တက်ကြီးရေးလိုက်တာမျိုးမဟုတ်ဘူးလေဒီဆန်ရွေးတဲ့အတောင်းလေးကိုကြည့်ပြီးတော့မှအဲ့ဒီပေါ်မှာတွေးကျင်တဲ့လူကတက်တယ်လို့တွေးရလို့ရပါပဲမတွေးကျင်မဲနဲ့ဒါရိုးရိုးလေးဩဆန်ရွေးတဲ့ကလေးလေးနဲ့သူ့အမိနဲ့အတောင်းလေးပဲရေးထားပါပဲလို့ရိုးရိုးလေးတွေးနေတယ်ရိုးရိုးလေးပါပဲကျွန်တော်ရေးတာအဲ့တဘောပဲပေါ့တွေးကျင်တဲ့လူကသူ့အတူအကျယ်ချဲ့ပြီးလွတ်လပ်တွေးကျင်တယ်လို့တွေးပတ်လို့ရတာပဲလေအဲ့ဒါပါပဲအမ
ရွေးကြမယ်ကောက်ကြမယ်ဆိုတဲ့ blog post ကိုရေးထားတဲ့ blogger ကိုရင်တော်ပါရှင်ကိုရင်တော်ခင်လေးငယ် .com ဆိုတဲ့ blog မှာရေးနေတဲ့ blogger တယောက်ပ
ါအခုပြောပြသွားတဲ့ blog post နဲ့ပတ်သက်ပြီးတော့သရရှင်တွေဘက်ကပြောစရာတခုခုရှိမယ်ဆိုရင်ကျွန်တော်တို့ကလည်းသိကြပါတယ်ခင်ဗျာ
burmese@voanews.com စီကို blogger လို့ကောင်းစင်တက်ပြီးတော့ email ပို့ပေးစေချင်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုတနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်နဲ့ပတ်သက်လို့အကြံပေးတာကိုပဲဖြစ်ဖြစ်ကြိုးစိုးလက်ခံပါတယ်ရှင်ထုတ်လွှင့်ခဲ့ပြီးအရင်အစီအစသ်တွေကိုပြန်ပြီးနားထောင်ခြင်းနဲ့ဆိုရင်လေ voanews.com/burmese ဆိုရဲ VOA မြန်မာပိုင်း website က blogger အစီအစဉ်စာမျက်နှာမှာနားထောင်လို့ရပါတယ်ရှင်